Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ6ရက်ဗုဒ္ဓဟူးနေ့ညဖက်9နာရီနဲ့10နာရီထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 30နဲ့50တိရိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနှောင်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူမှာထိပ်သီးတွေ့ဆုံမှုဂျပန်သာလူတော့တဲ့အချိန်မှာပဲစင်ကူနိုင်ငံရဲ့ဝန်ကြီးပျော်ရွှင်မြို့တော်ကိုသွားဝေစီစဉ်နေပါတယ်။ရခိုင်ပြည်နယ်ကနေရက်စွန့်ခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်ရေးမြန်မာစုရဲ့နဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားတလည်မှုစာချုပ်တော်တရက်လက်မှတ်ရေးထိုးပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ငင်းနဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ရင်းကလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စဆောင်ရွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီဖက်ကမြန်မာကိုစာရေးသားပေးပို့ခဲ့တဲ့တင်မှာကတော့
ဟောပေါ့လူခွင့်ရေးပေါက်ပြတ်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရှိတာပေါ့နော်အဲဒီဆွဆွဲမှုတွေကိုကျွန်တော်တို့ပွင့်လင်းညင်သာစွာနဲ့ဟလာဟိုဆုံးသဆွဆွဲပြီးတော့အရေးယူပြီးဖို့ဆိုတာနံပါတ်1ချက်နံပါတ်3ချက်ကတော့
မြန်မာစံအမတ်ကြီးဦးဟောက်တို့စွန့်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ပြည်ခိုင်ဒေသကနေထွက်ပြေးသွားတဲ့မွတ်စလင်တွေပြန်လည်ခံရင်းတဲ့နေရာခြားတာရေးတွေမှာမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သတင်းနိုဝင်ဘာမှာကျင်းပမယ်လွတ်တော်ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုမြင်းမြန်တင်ပြချက်တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကောင်လင်းဦးနဲ့မတ်တင်ထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူနိုင်ငံမှာထိပ်သီးတွေ့ဆုံမှုစီစဉ်ထားတာရပ်ပိုင်းသာကျန်တော့တဲ့အချိန်မှာပဲစင်ကူနိုင်ငံရဲ့ဝန်ကြီးပျိုယန်မျိုးတော်ကိုတွားရောက်ဖို့စီစဉ်နေပါတယ်။စင်ကူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan နှစ်ရက်ကြာမြောက်ကိုရီးယားခီးစဉ်မနက်ဖြန်စတင်မှာဖြစ်တဲ့အကြောင်းစင်ကူနိုင်ငံကပြောဆိုလိုက်တာပါ။အမေရိကန်သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့ရှေ့သတင်းပတ်အင်ကာနဲ့ကြာရင်စင်ကူမှာတွေ့ဆုံမှာဖြစ်ပြီးအမေရိကန်သမ္မတအင်ဂျီတော်ကတော့ Sentosa ကျွန်းပေါ်ကကပလာဟိုတယ်မှာတွေ့မဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စင်ကူကထိပ်သီးတွေ့ဆုံမှုကနေကြီးကြီးမားမားရလဒ်တစ်ခုထွက်လာဖို့မျှော်လင့်ကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကတော့ထိပ်သီးတွေ့ဆုံမှုအခြေခံလုပ်ငန်းစဉ်တွေအတွက်ဆက်လက်ဆွေးနွေးနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ထံကစာတစောင်ကိုတင်ဆောင်လာတဲ့ညာလေယုံဖြစ်သူကင်ယုံကျိုကိုတော့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအင်ဂျီတော်မှာလက်ခံတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့သမ္မတထရန့်ကအရင်တုန်းကပြောခဲ့ပူပေမဲ့မြောက်ကိုရီးယားထိပ်တန်းရရှိနေပြီးခဲ့တဲ့တောက်ချန်နေ့ကတွေ့ဆုံပြီးမှတော့အချိန်ယူဆောင်ရွက်ဖို့ပြောခဲ့ပါတယ်။ရှေ့သတင်းပတ်ထဲထိပ်သီးတွေ့ဆုံမှုကလုပ်ငန်းစဉ်အစတစ်ခုသာဖြစ်တာကြောင့်သဘောတူညီချက်တစုံတရာလက်မှတ်ရေးထိုးဖို့မရှိကြောင်းလည်းသမ္မတထရန့်ကပြောခဲ့တာပါ။ဒါပေမဲ့လည်းနျူကလ িয়ার လက်နက်တွေကိုမစွန့်လွတ်မချင်းပိတ်ဆို့တံခတ်အရေးယူမှုတွေကိုဖယ်ရှားပေးမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။
တမန်နီနဲ့အလူမီနီယံတင်သွင်းမှုတွေအပေါ်အမေရိကန်ကအခွင့်အရေးတွန်းမြင့်လိုက်တဲ့အတွက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွင့်အရေးတွန်းမြင့်မဲ့အစီအစဉ်တရက်ဇူလိုင်လဆန်းမှာစတင်မဲ့အကြောင်းဥရောပသံတမန် EU ကပြောဆိုလိုက်ပါတယ်။အမေရိကန်သွင်းကုန်တွေအပေါ်အခွင့်အစည်းမြင့်သစ်တွေချမှတ်မဲ့အစီအစဉ်ကိုတော့ဥရောပကော်မရှင်ဒူဥက္ကဋ္ဌမာရော့စကိုဗစ်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဒီကနေ့ပဲကြေညာလိုက်တာပါ။ဥရောပကတမန်နီနဲ့အလူမီနီယံတင်သွင်းမှုတွေအပေါ်အခွန်တွန်းမြင့်သတ်မှတ်ဖို့အမေရိကန်ရဲ့တစ်ဖက်သက်ဆန်တဲ့တရားမဝင်လုပ်ရက်အတွက်တုံ့ပြန်ဆောင်ရွက်ရတာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျင်အဝတ်ထယ်ရီ၊မော်တော်ဆိုက်ကယ်ရီနဲ့ဝီစကီအရက်အပါအဝင်ခမန်းချေအမေရိကန်ဒေါ်လာ3ဘီလီယံကျော်တန်ဖိုးရှိတဲ့ပို့ကုန်တွေအပေါ် EU ကအခွန်စည်းမျဉ်းသစ်တွေချမှတ်လိုက်တာပါ။ဥရောပကတင်ပို့တဲ့တမန်နီတွေအပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံသွင်းကုန်တွေအပေါ်ဆရာဂိုင်နှုန်းသတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွန့်ဖြတ်လိုက်တဲ့အပေါ်ဥရောပကလက်တုံ့ပြန်တဲ့အနေနဲ့အခွန်စည်းမျဉ်းသစ်တွေချမှတ်တာလည်းဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုကိစ္စတွေဟာကနေဒါနိုင်ငံကွီဘက်ပြည်နယ်မှာတောက်ချန်နေစတင်မဲ့ကမ္ဘာစစ်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှလည်းဆက်လက်လွှမ်းမိုးနေမယ်လို့မျှော်လင့်ရပါတယ်ရှင်။
UN နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ကိုပြင်ဆင်ရေးဥရောပခေါင်းဆောင်တွေကိုစီရင်မှုရွေးချင်တဲ့တောရကြဥရောပခီးစဉ်ဆုံးသက်ဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လန်ဒန်မှာဒီနေ့တွေ့ပါတယ်။ဥရောပခီးစဉ်ဆက်ဖြစ်တင်းလာနေကဂျာမနီကိုရောက်ချိန်မှာတော့အရှေ့လယ်ပိုင်းဒေသမှာ UN ရဲ့စွပ်ပတ်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမယ်အခြေအနေနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲကို ကိုသတိပေးပြောဆိုခဲ့တာပါ။ပြင်သစ်ကိုမနေ့တုန်းကရောက်စင်မှာလဲအစ္စရေးအဓိကညီမချင်းဟာအယူအနေငါနျူကလ িয়ার နဲ့မပိုင်ဆိုင်နိုင်မှုဖြစ်တဲ့အကြောင်းအစ္စရေးအညီချုပ်ကပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံကဒေသတွင်းမှာရန်လိုတဲ့လုပ်ရည်တွေနဲ့ခွဲခြားထားလို့မရနိုင်တာကြောင့်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုသူ့အနေနဲ့တခြားလုံးကန့်ကွက်ခဲ့တာဖြစ်တဲ့အကြောင်းလဲပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ပြင်သစ်သမ္မတကတော့ယူအန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အကောင်းဆုံးရရှိထားတဲ့စစ်နဲ့စစ်ဆက်ညှိနှိုင်းမှုတစ်ခုဖြစ်နေသဘောတူညီချက်ကိုဆက်လက်ကောင်တယ်ဖော်သားမယ်အကြောင်းပြောဆိုခဲ့ပါတယ်။လက်ရှိသဘောတူညီချက်ဟာပြည့်ပြည့်စုံမှုမရှိတာကိုလက်ခံပေမဲ့လည်းအရင်ရခဲ့ဘူးတဲ့သဘောတူညီချက်တွေတဲ့တာရတဲ့အကြောင်းနဲ့သဘောတူညီချက်ကနှုတ်ထွက်ခြင်းအပြင်ဒေသတွင်းတည်ငြိမ်မှုကိုအထောက်အကူပြည့်နိုင်စရာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမနစ်အင်ကာနီကကျင်းပတဲ့တမုတ်ထူးခြားတဲ့ပနာမရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲအများစုရခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်မှဒိုင်ယန်ဖိုင်စတိုင်ကတော့နောက်ထပ်အထက်လွှတ်တော်သက်တမ်း6နှစ်အတွက်ပြန်လည်ရွေးကောက်ခံနိုင်ရည်အဆင့်တစ်ဆင့်ပိုးပြီးတော့နှိဆက်သွားစေပါတယ်။ဘဲပါတီကပဲဖြစ်စေမဲအများဆုံးရသူနှစ်ဦးလာမယ့်နိုဝင်ဘာလထွေထွေရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရမယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနာမအကျိုးရွေးကောက်ပွဲကြီးမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်ဟောင်းဒိုင်ယန်ဖိုင်စတိုင်ကသူမထင်ခဲ့တဲ့ပြိုင်ဘက်ပြည်နယ်အထက်လွှတ်တော်ကဒီမိုကရက်အမတ်ကေဗင်ဒီလီယွန်းထက်အလွယ်တကူမဲအသားရခဲ့တာပါဒီအခင်းအကျင့်အရဆိုရင်တော့နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာဒိုင်ယန်ဖိုင်စတိုင်အနေနဲ့အသက်52နှစ်အရွယ်ကေဗင်ဒီလီယွန်နဲ့ရှင်ပြိုင်လာရနိုင်ပါတယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်ဟောင်းလက်ထောက်အုပ်ချုပ်ရေးမှူးဒီမိုကရက်ကေဗင်နျူးဆန်ကတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အနိုင်ရသွားပြီးသမ္မတဒေါ်နယ်ထရန့်ကထောက်ခံထားတဲ့ Republican စီးပွားရေးလုပ်ငန်းရှင်ဂျွန်ကောက်စ်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။သက်တမ်းပြည့်သွားပြီးဖြစ်တဲ့အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းရဲ့နေရာကိုအစားထိုးနိုင်ရေးသူတို့နှစ်ဦးရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကပ်ပြင်းမှာပြီးခဲ့တဲ့နေ့ထဲကြုံခဲ့ရတဲ့ပရိပကတ်တွေအတွင်းနေရက်ဆွန့်ခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရည်မြမဆွေရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုဆက်ကြုံတော့တရက်ကိုလက်မှတ်ရေးထိုးပါရယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြမဆွေရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒအရနေရက်ပြန်လာနိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါခမန်းကြီးလူပေါင်း9သိန်းလောက်ကိုပြန်လည်လက်ခံရမှာလူသန်းဝန်းကြားဝန်ဆန်းနိုင်ရေးဘေးကင်းလုံခြုံရေးဝန်ဆောင်မှုတွေနဲ့နေထိုင်ရေးစောင့်ဆရာကိစ္စတွေအများအပြားရှိနေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Net Ospie ကပြောဆိုပါရတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာဆွေးနွေးနဲ့ကုလသမဂ္ဂအေဂျင်စီတို့ကြားသဘောတူညီချက်ရခဲ့တဲ့အပေါ်ရန်ကုန်မြို့ကအမေရိကန်တန်ယုံကလည်းကြိုဆိုလိုက်ပါတယ်။ကိုယ်သဘောတူညီချက်ကနေရက်ဆွန့်ခွာတင်းရှောင်နေသူတွေကိုယ်သဘောဆန္ဒအရဘေးရန်ကင်းကင်းဂုဏ်သိက္ခာရှိရှိနဲ့နေရက်ပြောင်းနိုင်မဲ့အခြေအနေတွေကိုဖန်တီးပေးနိုင်မှုမျှော်လင့်ကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပေါ်ထုတ်နိုင်မှုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ဖွဲ့စည်းမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ထဲမြမဆိုးဟာကကြေညာခဲ့တဲ့အပေါ်မှာလဲမျှော်လင့်ဆောင်စားနေတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့နဲ့စုံစမ်းစစ်ဆေးရမှာအပြစ်ရှိသူတွေကိုပေါ်ထုတ်တွေ့ရှိရင်လဲအရေးယူဖို့လိုအပ်တဲ့အကြောင်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး ZTE ကအမေရိကန်ပြည်ထောင်စုနယ်သဘောတူညီချက်တစ်ခုလက်မှတ်ရေးထိုးလိုက်တာကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ကုမ္ပဏီကြီးအနေနဲ့စီးပွားရေးလုပ်ငန်းပြန်လည်လုပ်ကင်ခွင့်ရသွားစေမှာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်အမေရိကန်ထုတ်ဆက်ပစ္စည်းတွေတင်ပို့မှုကိုအမေရိကန်အစိုးရဘက်ကဖြတ်တောက်လိုက်ပြီးတဲ့နောက် ZTE လုပ်ငန်းကြီးအနေနဲ့လုံးဝပိတ်သိမ်းလိုက်ရမယ့်အခြေစိုက်သွားစေတာပါကျွမ်းကျင်သူတို့အဆိုအရတော့အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားတို့အပါအဝင် အမေရိကန်ကကုန်သွယ်ရေးတမ်းမြစ်ထားတဲ့နိုင်ငံတွေကိုရောင်းချနေတာကိုဖော်ထုတ်တွေ့ရှိခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ ZTE လုပ်ငန်းကြီးအနေနဲ့ wireless station တွေ၊ internet ဆက်သွယ်ရေးကွင်းရက်တွေနဲ့ smartphone တွေထုတ်လုပ်ဖို့အတွက်အမေရိကန်ထုတ်ကုန်တွေကိုအားကိုးနေရတာဖြစ်ပါတယ်။ ZTE လုပ်ငန်းကြီးပြန်လည်လက်ပတ်ခွင့်ရရေးသဘောတူညီချက်ထဲမှာတော့ဒေါ်လာတန်1000ဒဏ်ကြေးပေးဖို့သူ့ရဲ့လုပ်ငန်းကြီးတွေမှာပုံမှန်ဝင်ရောက်စစ်ဆေးခွင့်နဲ့အမှုဆောင်အဖွဲ့ကိုအစားထိုးဖို့တွေပါတယ်လို့လဲ Writers ကဖော်ပြပါတယ်အပိသက်သဘောတူညီချက်လက်မှတ်ထိုးသလားဆိုတဲ့အပေါ်မှာတော့ ZTE ဘက်ကရောအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကရောအတည်ပြုမထားပါဘူးဒါပေမဲ့လို့လဲ ZTE ကိုအမေရိကန်ထုတ်ဆက်ပစ္စည်းတွေပြန်လဲအသုံးပြုခွင့်ပေးလို့တဲ့သမ္မတ Donald Trump အစိုးရအပေါ်မှာတော့အမေရိကန်လွှတ်တော်အမတ်တွေကစိတ်ဆိုးဒေါသဖြစ်ကြတယ်ဆိုတဲ့သတင်းတွေတော့ရှိနေပါတယ်ရှင်
အမျိုးသားလူညွန့်ရေးကိုချင်းချောက်နေတယ်လို့အမေရိကန်ထောက်လှမ်ရေးအသံဝန်ကယူဆထားတဲ့ကုမ္ပဏီတစ်ခုပါဝင်တရုတ်နိုင်ငံကနည်းပညာလုပ်ငန်း၄ခုကိုတရင်အချက်လက်တွေဝေမျှပေးဖို့သဘောတူလက်ခံထားခဲ့ကြောင်း Facebook Internet လူမှုကွန်ရက်ကဝန်ခံပြောဆိုလိုက်ပါတယ်။ဒီအတွက်လည်းသုံးဆွဲသူတွေရဲ့ကိုယ်ပိုင်အချက်လက်တွေကိုအသုံးချမှုနဲ့ပတ်သက်လို့ Facebook ပေါ်စိုးရိမ်မှုတွေလည်းထပ်မံထွက်ပေါ်လာခဲ့တာပါ။ Facebook သုံးသူတွေအနေနဲ့ဆက်သွယ်ရေးကိရိယာမျိုးစုံကိုသုံးနိုင်အောင်တရုတ်ကုမ္ပဏီတွေဖြစ်ကြတဲ့ Huawei, Lenovo, Oppo နဲ့TCL တို့ပါဝင်လုပ်ငန်းပေါင်း60လောက်နဲ့အချက်လက်တွေဖလှယ်ရေးအထူးသဘောတူညီချက်တွေရှိနေတဲ့အကြောင်း New York Times စင်စာကြီးကဖော်ပြခဲ့ပြီးနှစ်ရက်ကြာမှာပဲ Facebook ကုမ္ပဏီကအတည်ပြုပြောဆိုလိုက်တာပါ American ထောက်လိုင်းတောင်းရင်ရှိသူတွေကတော့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေနဲ့ Internet Server တွေကအချက်လက်တွေကိုတရုတ်အစိုးရကတောင်းခံနိုင်တယ်ဆိုပြီးစိုးရိမ်ကြောင်းပြောဆိုထားကြပါတယ်စိုးရိမ်မှုတွေကြောင့် Huawei အစိုးရလက်ကင်ဖုန်းတွေကို Cisco နေမှာရောင်းချသုံးစွဲခွင့်ကိုလည်း American စစ်တပ်ကတားမြစ်ထားတာပါFacebook ရဲ့လက်ကင်ဖုန်းလုပ်ငန်းတွေနဲ့တွဲဖက်လုပ်ငန်းတွေမှာဒေါက်တာတာဝန်ယူထားတဲ့ Francisco Varela ကတော့ Huawei ကုမ္ပဏီအပါအဝင်တခြားတရုတ်ကုမ္ပဏီတွေနဲ့အချက်အလက်ဖလှယ်မှုတွေကိုစတင်ဆောင်ရွက်စဉ်ကတည်းကထိ ंछ ုံမှုတွေရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုသွားပါတယ်။ Britain ခြေစိုက်နိုင်ငံရေးဆိုင်ရာတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Cambridge Analytica ကတန်းနဲ့ချီရဲ့ Facebook သုံးဆွဲသူတွေရဲ့အချက်အလက်တွေကိုရယူနေကြောင်းသတင်းတွေထွက်ပေါ်ခဲ့ရာက Internet လူမှုကွန်ရက်လုပ်ငန်းကြီးဖြစ်တဲ့ Facebook ဟာအကြီးအကျယ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာဝိုင်ယီကျွန်းကကီလာဝေးမီးတောင်ပေါက်ကွဲမှုကြောင့်မနေ့ညကအိမ်ပေါင်းရာနဲ့ချီထိခိုက်ပျက်စီးခဲ့တာမှာမြို့တော်ဝင်ဟယ်ရီကင်ရဲ့နေအိမ်လဲပါသွားပါတယ်။ကမ်းခြေဘိုင်းကဒေသခံတွေကတော့မီးတောင်ပေါက်ကွဲမဲ့အန္တရာယ်ကြောင့်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကတည်းကဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အတွက်ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့လကဆလို့ Big Island အရက်ကကျေးလက်ဒေသအများစုမှာမြေကြီးတွေအကွဲပြီးချွေရည်ပူတွေထွက်လာခဲ့ရကအစအုံတွေထိခိုက်ပျက်စီးမှုပိုများလာခဲ့တာဖြစ်ပါတယ
်ဟုတ်ဒီဟိုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ဒေသကနေတစ်ဖက်နိုင်ငံဖက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပွင့်လင်းမြင်သာမှုရှိစွာပူးပေါင်းပါဝင်နိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးအပြင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပေမဲ့ကုလလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသတွင်စုံစမ်းစစ်ဆေးခွင့်ကိုတော့မူလတဘောထားတိုင်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခပေးပို့ထားပါတယ်။
ဒီကနေ့ရခိုင်ဒေသကနေတဖက်နိုင်ငံဘက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေနဲ့မြမအစိုးရတို့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးတာမှာသဘောတူထားတဲ့အချက်တွေနဲ့ပတ်သက်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးက VOE ကိုခုလိုပြောပြပါတယ
်။လုပ်တဲ့အပိုင်းက repetition ကိုဦးတည်တဲ့အမှန်တကယ်ကျွန်တော်လုပ်တာ။ဥပဒေနဲ့ကိုယ်တော်တော်ဒီ petition မှာလည်း UNHCR ရဲ့ပုံဖို့ပါဝင်မှုပါမကိုအောင်မြင်တဲ့သဘောရှိခဲ့တယ်ပေါ့နော်။ဒီဟာကကျွန်တော်က MOU က UNDP ရဲ့ပါဝင်မှုပါကျွန်တော်တို့ကထည့်ထားတော့ပြန်လည်ထူထောင်ပြန်လည်တည်ဆောက်တဲ့နေရာအထိပါ UNDP ကပါမယ်။ဟိုထောက်ပံ့ကူညီမှုတွေကိုနောက်လျှောက်ပေါ့နော်။အချိန်တိုင်းတာတစ်ခုပဲဒါသူကဒါလည်းကတရားခင်းမယ်လို့ပေါ့။အဲ့ဒါကိုကျွန်တော်ကပြောပြီးတော့ဟိုတို့တာ
ဒီလိုလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့မြမအစိုးရရဲ့လှုပ်ဆောင်မှုကိုကြိုဆိုကြောင်းတဘောရထုတ်ပြန်ထားခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ဟာမြမပြည်ကိုပြီးခဲ့တဲ့ရက်ပိုင်းကနှစ်ရက်ကြာလာရောက်ခဲ့ပါတယ်။ ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ဆိုရင် ICC ခေါ်နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေကင်တွယ်စုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုပြီးနှစ်ချက်တင်ပြခဲ့သလိုပြည်လဲလက်ခံရေးပိုင်းမှာပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတောင်းဆိုထားခဲ့ပါတယ်မြန်မာအစိုးရဘက်ကကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပြန်လည်လက်ခံရေးပိုင်းမှာပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်ခွင့်ရှိမယ်လို့ဆိုထားပါတယ်။ဒါပေမဲ့ဘယ်အဆင့်ထိဘလောက်အတိုင်းအတာထိပါဝင်ခွင့်ရမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ကုလသမဂ္ဂအေဂျင်စီတွေကပါဝင်မှုဒီမှာပါပြီ။ဒီ MOU ကသူပါဝင်ဆောင်ခွင့်ရှိတယ်။ဒီ process ဒီထဲမှာသူတို့ပုံဝင်ပြီးတော့ပါနေမှာပဲ။အထောက်ပံ့ပြုတဲ့ကဏ္ဍမှာပါတယ်ဒီ process တစ်ခုလုံးအောင်မြင်အောင်သူတို့ကအထောက်ပံ့ပေးရမှာဖြစ်တယ်။ပေးရမှာဖြစ်တော့သူတို့ကိုယ်တိုင်ပါဝင်နေတဲ့အပေါ်မှာပွင့်လင်းရင်နာမှုတို့အဲကျန်တဲ့ဟို effective ပေါ့နော်ထိရောက်မှုဒါရရတော့သူတို့ကိုယ်တိုင်ပါဝင်ပြီးတော့ဆောင်ရရမှာဖြစ်တဲ့အတွက်အဲ့ဒါတော့သိကြောစရာမလိုတော့ဘူးနော်ပြောတယ်ပွင့်လင်းမြင်သာမှုဆိုတာတပောင်းနဲ့ပါပါပ
ါပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာဘက်ကပြောဆိုချက်တွေအပေါ်ဥစော်ထေဘက်ကအခုလိုတုံ့ပြန်လိုက်တာပါဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့သွားမယ်လို့မြန်မာအစိုးရဘက်ကမေလ31ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာပါဝင်မဲ့သူတွေကိုတော့မသိရသေးပါဘူး။အဲ့ဒီကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တဦးအပါအဝင်3ဦးပါဝင်မယ်လို့အစိုးရဘက်ကကြေညာထားပါတယ်။ဒီလူတွေဘယ်သူတွေလဲဆိုတာမသိရသေးသလိုဒီကနေ့ဥစော်ထေကိုမေးမြန်းတာမှလည်းညီနိုင်စေမို့ပြောဆိုလို့မရသေးကြောင်းပြောပါရယ်ဒီကနေ့ပြည်သူ့လွှတ်တော်မှာတော့ဒီဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာနိုင်ငံသားပါဝင်ခြင်းမပြုဖို့တောင်းဆိုမှုတွေရှိခဲ့ပါရယ်လက်ရှိမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးပင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသအတွင်းကိုလာရောက်ပြီးစုံစမ်းစစ်ဆေးခွင့်ပြုဖို့ကိုတော့မူလသဘောတိုင်းလက်ခံမှာမဟုတ်ဘူးလို့အစိုးရဘက်ကတော့ဆိုထားပါတယ်ရှင
်မမေခါပါရှင်ခုတစ်ဆက်တည်းရခိုင်သတင်းတပုတ်ဆက်ပါအောင်မယ်ရခိုင်မြောက်ပိုင်းအရေးမှလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုရဲဆွဆွဲချက်တွေကိုပွင့်လင်းမြင်သာစွာနဲ့စုံစမ်းစစ်ဆေးအရေးယူနိုင်ရေးအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့တဲ့စာထဲမှာတိုက်တွန်းထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရမှာနိုင်ငံတကာစုံစမ်းရေးမှုတွေပါဝင်ခွင့်ပေးဖို့တောင်းဆိုနေချိန်မှာလုံခြုံရေးကောင်စီရဲ့တိုက်တွန်းစာထွက်ပေါ်လာတာပါ။ကျွန်းလာတရရနေ့ကမြန်မာအစိုးရကိုပေးပို့ခဲ့တဲ့လုံခြုံရေးကောင်စီရဲ့စာပါအကြောင်းအရာကို VOA ကုညာဝင်းအောင်ကမေးမြန်းရမှာအထက်အချက်လေးချက်တိုက်တွန်းထားကြောင်းမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုစတင်ဖြေကြားပါတယ
်။ကျွန်တော်တို့ရေးတဲ့ထဲမှာတော့အထက်၄ချက်ပဲပါတယ်ဟုတ်လား။၄ချက်မှာနံပါတ်၁ကတော့ဗျာကုလသမဂ္ဂအေဂျင်စီတွေနောက်ပြီးတော့ကျွန်တော်တို့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းကိုအဲကျွန်တော်တို့ဒီရခိုင်မြောက်ပိုင်းပြည်ပကဖြစ်တဲ့ဒေသတွေကိုဝင်ခွင့်ပေးဖို့ပေါ့နော်။အမှန်နဲ့ချက်ကတော့ဟိုပေါ့လူခွင့်ရေးဖောက်ပြက်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရှိတယ်ပေါ့နော်အဲ့ဒီဆွဆွဲမှုတွေကိုကျွန်တော်တို့ပွင့်လင်းမြင်သာစွာနဲ့ဟလာဟိုစုံစမ်းစစ်ဆေးပြီးတော့အရေးယူပေးဖို့ဆိုတာနံပါတ်1ချက်နံပါတ်3ချက်ကတော့ဒီရခိုင်ပြည်ထနာကိုဖြည့်ဆင်းနိုင်ဖို့အတွက်အားလုံးလည်းသဘောတူညီထားတဲ့ဒီရခိုင်စုံစမ်းစစ်ဆေးကော်မရှင်မစ္စတာအနန်ကော်မရှင်ရဲ့ဟိုပေါ့ recommendation တွေပေါ့နော်ဆွပြုချက်တွေကိုပြန်ပေးချက်တွေကိုဟိုအကောင့်ထဲပို့ဖို့ပေါ့နံပါတ်4ချက်ကတော့ကျွန်တော်တို့အခုမြန်မာနိုင်ငံဆိုင်ရာဒါတော့ငါတင်မှုကြောင့်ရထူးကိုယ်စလဲစခန်းလိုက်တဲ့ပုံကောင်နဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့အချက်ဒီလေးချက်ပဲဖြစ်ပါတယ
်ဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုဟိုဒီပေးပို့တဲ့တိုက်တွန်းစာမှာနိုင်ငံတကာစုံစမ်းရေးမှုတွေကိုလာရောက်ခွင့်ပေးဖို့ဆိုတဲ့တိုက်တွန်းချက်ပါတယ်လို့သတင်းတွေမှာဆိုပါတယ်အဲ့ဒါဟုတ်ပါလား
မပါပါဘူးလုံးဝမဟုတ်ပါဘူးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ဆိုတာပဲပါပြီးတော့ဒီနိုင်ငံကအကိုဟိုဝင်ဝင်ပေးရမယ်ဆိုတာလုံးဝမရှိပါဘူးဒါတော့သိကြတယ်
ဆိုတော့ဟိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာတိသာရောဒီနိုင်ငံတကာရဲ့ဒါမှမဟုတ်ရင်ကုလသမဂ္ဂရဲ့စုံစမ်းရေးမှုတွေကိုစေလွှတ်ချင်တဲ့သဘောမျိုးတွေရှိနေပါသလား
ဒါကတော့တို့ကဟိုငကိုရီးယားကျွန်တော်တို့ဒီလူထုရေးကောင်စီဆုံးဖြတ်ချက်မှာလည်းတို့ကဟိုဟာပေါ့နော် first finding mission ကဟိုတို့ဖွဲ့ပြီးသားပဲလေဖွဲ့ထားပြီးသားပဲဒါကိုကျွန်တော်တို့ကလက်မခံဘူးကျွန်တော်တို့ကတော့ကိုယ့်အဟံနဲ့ကိုလူတွေလည်းပြောပြသားပဲလေဒီပြည်မှုကျွတ်လို့နိုင်ရေးယူမယ်ကျွန်တော်ပြောပြသားထောက်ထားခိုင်းအောင်ရှင်းပေါ့နော်အဲ့ဒါအတွက်ကျွန်တော်တို့ကဒီတွေ့တဲ့စုံစမ်းဟိုစစ်ဆေးကော်မရှင်ပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ကဒါအခုကိုယ့်ကိုဖွဲ့လိုက်တဲ့နေရာမှာအဲ့တော့ဟိုဒါကတကယ်ကိုဟိုတွေ့တဲ့ဟလာဟိုကော်မရှင်ဖြစ်မယ်ဟိုဒါကိုအစီအစဉ်နဲ့ကိုလုပ်တာပဲလေ
အခုဒီကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာကဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီကို ဟိုရင်းညွှန်းပြီးတော့တိုက်တွန်းတဲ့စာလို့လည်းကြားရပါတယ်အဲ့ဒါဟုတ်ပါသလ
ားမြန်မာအများရန်ကိုယ်စားလှယ်ကိုပို့တဲ့စာကတော့ကျွန်တော်တို့အစိုးရတင်ပြရမှာပဲလေဘူးတီးကြဘူးရဲ့ဘူးရဲ့ဆိုပြီးတော့ဆိုရင်တော့ဒါမှမဟုတ်ပါဘူးဒါကတော့ကျွန်တော်စီရေးတယ်ဆိုကြတဲ့ဒါကျွန်တော်အစိုးရကိုကစားပြုတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်စီကနေအစိုးရစီရောက်သွားမှာပေါ့
ဒီစာနဲ့ပတ်သက်ပြီးတော့ဟလာရပ်ပေါင်း30အတွင်းမှာပြန်ပြီးတော့ဟိုတုံ့မြန်အကြောင်းကြားဖို့ဆိုတဲ့အချက်လည်းပါတယ်လို့ကြားရပါတယ်အဲ့ဒါရောဟုတ်ပါသလ
ားရပ်ပေါင်း30အတွင်းအကြောင်းဟိုပါအကြောင်းမြန်ပါဆိုတဲ့ဟာကတော့ဟိုကိုညနေအောင်မေးတဲ့ဥစ္စာသူဟိုဟာဖြစ်နေတာပေါ့နော်အဲ့လိုရုပ်ပြပြောရင်တော့သူများရာဇသံလုံးဖြစ်နေတာပေါ့အဲ့လိုမဟုတ်ပါဘူးဒါကုသသမဂ္ဂနဲ့ကျွန်တော်ဆက်ဆံတဲ့နေရာမှာတစ်ဖက်အပြန်လန်းဟလာနားလည်မှုအပြန်လန်းလေးစားမှုနဲ့ဒါထိုက်တင်တဲ့တုံ့မြန်မှုဒါတော့ရမှာပဲအဲ့တော့ကျွန်တော်စီစာရင်ကျွန်တော်ပြန်ရမှာပေါ့ဒါကျွန်တော်တာဝန်ပဲလေ
အဲ့တော့မြန်မာအစိုးရကရခိုင်ရေးနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အသစ်တစ်ခုဖွဲ့သွားမယ်ဆိုတော့မေလကုန်မှာကြေညာပါတယ်။အဲ့အလားကဒီနိုင်ငံတကာလှုပ်ထုံးလှုံနီးတွေအရာပေါ့နော်။မြန်မာအစိုးရကိုဒီ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကနေဟလာစုံစမ်းစစ်ဆေးတာတွေလုံးမလာရအောင်ရှောင်လွှဲခြင်းတဲ့သဘောလို့သုံးသပ်တာတွေလည်းရှိပါတယ်။တမန်ကြီးအနေနဲ့ဘယ်လိုများရှင်းပြခြင်းပါလဲ။
အဲ့လိုပြောလို့တော့ပဲရမယ်လေ။ဘာလို့လဲဆိုတော့လူခွင့်ရင်းနဲ့ပတ်သက်တဲ့ဟာဆိုချိုးဖောက်မှုတွေရှိတယ်ဆိုရင်တက်တည်းထောက်ထားခံလို့ရှိတယ်ဆိုလို့ရှိရင်ပြောကျွန်တော်အရေးယူမယ်ဆိုတာဒီ ICC ကိစ္စတော့မဖြစ်ခင်တည်းကဒါကျွန်တော်ပြောနေတဲ့စကားပါ။နော်ဒီနောက် Fact Finding Mission ထွက်မယ်ပါညာဆိုတဲ့ဥစ္စာကလည်းပဲဒီ ICC ကိစ္စတွေပါမပြောခင်ကတည်းကဖြစ်နေတဲ့ကိစ္စ။ဆိုတော့ဒါကကျွန်တော်လုံးဝလုံးထိုက်တာအောင်ကျွန်တော်လုပ်တာပါ။ ICC ကလည်းကျွန်တော်ဘာမှဟိုတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်စိုးရိမ်စရာမရှိဘူး။ဘာလို့ဆိုတော့ကျွန်တော်တို့မှဟုတ်လားဟိုကျွန်တော်လုပ်နေတဲ့ဟာကဟိုဘာခေါ်မလဲလုတ်တက်လုတ်ထိုက်တာကိုလုပ်နေတာဖြစ်တယ်။အမှန်တရားအတွက်ကျွန်တော်တို့ကဒါဆောင်ရွက်နေတာဖြစ်တယ်။ဆိုတော့ဒီ ICC ကြောင့်ဒီဟာကြောင့်ဆောင်ရွက်နေတဲ့စိတ်နဲ့ဟိုပါပေါ့ဆန္ဒနဲ့ပေါ့နော်ဟိုရွေချက်နဲ့လုတ်တယ်ဆိုတော့ဒါတော့မဟုတ်ပါဘူး
။မြန်မာတမ်မတီဦးအဟောက်တို့စွမ်းကိုကိုဇော်ဝင်းလိုင်းကကိုညာဝင်းအောင်ကမင်းမြန်တင်ပြတော်တာပါရှင်ခုတော့ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုအခြေအနေဖတ်ဆက်ရအောင်ပါမြန်မာနိုင်ငံရဲ့လွှတ်တော်အစည်းအဝေးမှာလှစ်လတ်နေတဲ့ကိုစလဲနေရရဲ့အတွက်လာမယ့်နိုဝင်ဘာလ3ရက်နေ့မှာကြားဖြတ်ရွေးကောက်ပွဲကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးဖြစ်ပါတယ်လူထုကြားဝေဖန်ခံရတဲ့မဲဆန္ဒရှင်စီရင်ပြုစုတာအပါအဝင်ကြိုတင်ပြင်ဆင်မှုတွေလူဝင်မှုကြီးကြပ်ရေးအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ပညာရေးဝန်ထမ်းများရဲ့ပူးပေါင်းဆောင်ရွက်မှုအနေအထားတွေနဲ့ပတ်သက်လို့ VOA Editor ဒေါခင်ဆိုဝင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုတည်တံ့တွေ့ဆုံမေးမြန်းချပါရရှင်
မင်္ဂလာပါရှင
်မင်္ဂလာပါဟု
တ်ကဲ့ဥက္ကဋ္ဌကြီးကလို့မအားတဲ့ဇာတ်ရည်ကနေပြီးတော့ကျွန်တော်တို့ VOA American တောင်းအချိန်ပေးပြီးတွေ့ဆုံခွင့်ပြုရတဲ့အတွက်ကျေးဇူးအထူးတင်ပါရှင
်ကျွန်တော်တို့ကလည်းဒီလိုရည်ရွယ်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုပေါ့လေဟိုနိုဝင်ဘာလ3ရက်နေ့မှာဂျာပြာရွေးကောက်ပွဲကျင်းပဖို့ကြေညာထားပြီဆိုတော့လေဒီဂျာပြာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သိတင်တာလေးတွေပေါ့နော်ဟိုဘယ်နှမျိုးနဲ့မှလုပ်မလဲဘယ်ပါတီတွေဝင်ပြိုင်မလဲဆိုတာတစ်စိတ်လောက်ပြောပြပေးပါလားရှင
်ကျွန်တော်တို့ဒီဂျာပြာရွေးကောက်ပွဲကို2018နိုဝင်ဘာ3ရက်နေ့မှာကျင်းပမယ်လို့ကြေညာပြီးဖြစ်ပါတယ်။အဲကျင်းပပြီးပြင်ပဖြစ်တဲ့အတွက်လစ်လက်တဲ့မဲဆန္ဒနိုင်ငံတွေကတော့ပြည်သူလွတ်တော်က၄နေရာအမျိုးသားလွတ်တော်က၁နေရာတိုင်းဒေသကြီးပြည်နယ်လွတ်တော်နေရာက၈နေရာပါ။ပေါင်း73နေရာမှာလုံးမဟုတ်ဘ
ူး။ဟုတ်ကဲ့ပါ။ဘယ်ပါတီတွေကများဝင်ရောက်ရှင်ပြိုင်မှုရှိပါလဲရှင
်။ဒါတွေကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုကျွန်တော်တို့အမည်စင်းတင်သွင်းမှာပါတင်သွင်းခိုင်းမှာပါအဲ့တင်သွင်းတဲ့ရမရက်ကိုလည်းကျွန်တော်တို့ကြေညာပြီးပါပြီအဲ့ကြေညာပြီးတဲ့ရက်မှာမလာတင်တယ်မှာမှာကျွန်တော်တို့ဖရမတီပြိုင်မယ်ဆိုတာသိရမှာပါကျွန်တော်တို့ကြိုတင်ပြီးတော့ဖရမတီပြိုင်မယ်ဆိုဆင်းရတော့ကျွန်တော်ရှိလက်ရှိတော့မရှိသေးပ
ါဟုတ်ကဲ့ပါအခုဂျာပြည့်ရေကောက်ပွဲကျင်းပဖို့အတွက်ကိုဒီနိုင်ငံတော်အစိုးရနေပြီးတော့ဘတ်ဂျက်ရန်ပုံငွေတွေရောချထားပေးပါပြီလားရှင
်ကျွန်တော်ချထားပေးပါပြီအခု2018ဂျာပြည့်အတွက်တော့ 1.6 ဘီလီယံကျွန်တော်တို့ပေးထားပြီးသားပါဒါပေမဲ့ကျွန်တော်တို့ကဒါတွေကဟိုတချို့ကဒီရန်ပုံငွေကိုအကုန်သုံးမယ်ဆိုပြီးတော့ယူဆနေတဲ့လူတွေလည်းရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူး။ကျွန်တော်ဂျာပြတ်ရေကောက်ပွဲကကျွန်တော်ဘတ်ဂျက်ကတစ်ချိန်ပဲတောင်းဝင်ရှိတာပါ။တောင်းထားပြီးနောက်ပိုင်းမှာလစ်လက်တဲ့နေရာတွေပေါ်လာရင်လည်းကျွန်တော်တို့ကဘတ်ဂျက်မလုံလောက်ဘူးရှိမှဆိုလို့ကျွန်တော်တို့ကဟိုပုံမူပြီးတော့စောင့်မီတောင်းထားတယ်ရှိပါတယ်။ဒါပေမဲ့ကုန်ကြအတိအကျတိုင်းမှာကျွန်တော်တို့သုံးပြီးတော့ကြံတဲ့ပူချံငွေကိုကျွန်တော်ကဘတ်ဂျက်ပြန်လည်အပ်နှံပါပါ။ဒါ 1.6 လုံးကိုသုံးမယ်ဆိုရင်ရည်ရွယ်ချက်မဟုတ်ပါဘူး။
ဟုတ်ကဲ့ပါအခုအထီးချိန်တိပေါ့နော်ဒီကြိုတင်ပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဟိုဥက္ကဋ္ဌကြီးနေနဲ့ကျင်းတဲ့အားရမှုရှိပါလားစိန်ခေါ်ချက်တွေရောရှိပါလားရှင
်ကျွန်တော်တို့ဒီကြိုတင်ပြင်ဆင်မှုအနေနဲ့ကတော့ကျင်းပမဲ့တိုင်းဒေသကြီး5ခုပြည်နယ်4ခုနောက်ခရိုင်16ခုပေါ့နော်မြို့နယ်ကနေဒေသတော့13နေရာအဲ့အတွက်လှုပ်ဆောင်မဲ့ တိုင်းဒေတာကြီးကော်မရှင်အဖွဲ့ဝင်တွေခရိုင်ကော်မရှင်အဖွဲ့ဝင်တွေညွန့်တဲ့ကော်မရှင်အဖွဲ့ဝင်တွေကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနည်းဥပဒေတင်တဲ့နေ့ပေးပြီးသားပါပြီးတော့နောက်ကိုလည်းဆက်လက်ပေးဖို့အစီအစဉ်ရှိပါတယ်ဒီရွေးကောက်ပွဲလုပ်မယ့်နေရာတွေအတွက်တော့တင်တဲ့နေ့ပေးပြီးတော့ပါပြီဟုတ်ကဲ့ပါ
ဟိုဒီရွေးကောက်ပွဲကျင်းပတယ်ဆိုတာရွေးကောက်ပွဲလည်းအများအားရှိနေတာမဟုတ်တဲ့ခါကြတော့ရွေးကောက်ပွဲလုပ်မယ့်နေရာတွေအတွက်တော့တင်တဲ့နေ့ပေးပြီးတော့ပါပြီဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲကျင်းပဖို့လုပ်တိုင်းမှာဒီဝန်ထမ်းပေါ့ဝန်ထမ်းကိုကျွန်မသိသလောက်ပြောရလို့ရှင်တော့ကျောင်းဆရာဆရာမတွေလည်းပါမယ်ပြီးတော့အထူးသဖြင့်ကတော့ထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ့နော်အဲ့တော့ထွေ
ma wa di ko phin ya lu a yin tat san ya wun yin thana a ti ti wo a ku yin taung wen chi de lu chan lo u pri ya tat ma pe pi da ba da mo chan lo ko phin ya lu a de wun yin thana man de mya a ku yin taung yin saung yop pi ya ma ta wun chi ba de
a lo tru twet ko du bu u ma a chain bo lou a de so ba lo a lo chain bo lou kha de ba ri ja lo bu lu chi ba le tru
a chan lo a lu tat tat chi myin na lo ma chi ba wo da mae yat ji a phwe de ma chi de au chou yin mu yong ma chi de စေးတွေကကျွန်တော်တို့ဒီရက်ကြီးကော်မရှင်ရဲ့အတွင်းမှုဖြစ်နေပါတယ်ဒါမှမဟုတ်သူကိုယ်တိုင်ပဲဒီရက်ကြီးကော်မရှင်အတွင်းမှုလည်းဖြစ်တယ်ရက်ွက်အုပ်ချုပ်မှုရုံးရဲ့စေးတွေဖြစ်ပါတယ်အဲသူနဲ့တော့ကျွန်တော်ဆက်သွဲဆောင်ရွက်နေတာပါဒီရက်ကြီးအဖွဲ့တွေကတော့ကျွန်တော်တို့တည်တဲ့အတွဲလောရတဲ့အဆင့်တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့မဲစင်းကောက်တဲ့နေရာမှာအဲရက်ွက်တွေမှာရှိတဲ့စ
မှာလည်းဒီအောက်ခြေပေါ့ဒီ grassroots root level ပေါ့ရက်ကြီးအဆင့်ကအရေးကြီးဆုံးပဲပေါ့နော်အဲ့တော့ဒီရက်ကြီးအဆင့်နဲ့ဒီလူဝင်မှုကြီးကြပ်ရေးပြည်သူအင်အားဦးစီးဌာနနဲ့ရောဟိုဆက်ဆက်မှုရှိမှာပေါ့နော်အဲ့ဒီအခြေအနေလေးလည်းပြောပြပေးပါရှင
်ကျွန်တော်ဒီကမဲစင်းကတော့နှစ်မျိုးရှိပါတယ်ရက်ကြီးအုပ်ချုပ်ရေးမှုတွေကကျွန်တော်တို့သူ့ရက်ွက်ကြီးရွာတင်းမှာရှိတဲ့လူဦးရေအဆင့်ကိုကျွန်တော်တို့ဟိုကျွန်တော်ရယူပါတယ်သူတို့ရှိရဒီအဆင့်နဲ့မှာပါတဲ့လူတွေရဲ့နိုင်ငံသားဖြစ်မှုဟုတ်ဘူးမဟုတ်တယ်မဟုတ်ဘူးအမွေးနဲ့တက်ရတဲ့အမှန်နဲ့မှန်ဘူးဆိုတော့ကျွန်တော်တို့ကသက်ဆိုင်ရာလူမှုကြီးကြပ်ရေးဌာနရဲ့အတည်ပြုချက်ကိုယူပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီမဲစင်းပြုစုဘုရားကော်မရှင်ရဲ့ရက်ကြီးအုပ်ချုပ်ရေးအခွင့်အဝင်တွေရဲ့ရက်ကြီးကော်မရှင်တွေရဲ့လာဝကအခွင့်တွေရဲ့ကျွန်တော်ပူတော်ဆောင်ရွက်ပြီးမှသာပြည့်စုံတဲ့မဲစင်းဖြစ်လာတာပ
ါဟုတ်ကဲ့ပါဟိုဘုဟုတ္တရအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဒီမဲပေးပိုင်ခွင့်ရှိတဲ့လူဦးရေဘယ်နှတန်းလောက်ရှိပါလဲရှင
်ကျွန်တော်2015ရွေးကောက်ပွဲအရတော့ရွေးကောက်ပွဲမှာမဲပေးနိုင်တဲ့မဲဆန္ဒရှင်ဦးရေက34တန်းရှိပါတယ်ဒါပေမဲ့အခု2010ကျရင်တော့ကျွန်တော်တို့ကအသက်16နှစ်ပြည့်တဲ့လူဦးတွေတိုးလာမယ်ဆိုရင်2010ကျရင်တော့ခမန်းကြီးပေါ့လေ4တန်းကျော် 5 တန်းနီးပါးလောက်တိုးလာမယ်လို့ဟောခမန်းထားပါ
ဟုတ်ကဲ့ပါအခုတော့ဟိုနောက်တစ်ခုကတော့ဒီလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်အခုကျင်းပမယ်ဆိုတဲ့အထက်မှာဒီမငြိမ်မသက်ဖြစ်နေတယ်ပေါ့နော်အခြေအနေသိပ်ပြီးတော့မတည်ငြိမ်မှုမရှိတဲ့ရေသေးတောင်ရခိုင်ပြည်နယ်ကစနောက်လဲစားနဲ့မြကြီးနာပေါ့အဲ့ဒီဒေသတွေမှာကျင်းပဖို့ဒီရပြရေကောက်ပွဲကျင်းပဖို့အတွက်ကိုရောအခြေအနေဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ရေကောက်ပွဲကျင်းပမယ်ဒေသအလုံးရဲ့လုံခြုံရေးအခြေအနေကိုသက်ဆိုင်ရာကာကွယ်ဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနကိုကျွန်တော်တို့မှတ်ချက်တွေတောင်းထားပါတယ်အဲသူတို့အနေနဲ့ဒီရုပ်ကောက်ဝဲကျင်းပမဲ့နေရာတွေဟာရုပ်ကောက်ဝဲကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ကျွန်တော်တို့ပြန်ကြားထားတဲ့အတွက်ကျွန်တော်တို့ဒီအတွက်တော့ကျင်းပပေးမှာဖြစ်ပါတ
ယ်။ဟုတ်ကဲ့အဲ့ဒါဆိုတော့အဲ့ဒီ3နေရာစလုံးမှာကျင်းပနိုင်ဖို့အခြေအနေရှိတယ်ပေါ့နော
်။
ဟုတ်ကဲ့ပါ
။လွတ်တော်ကြဖြတ်ရုပ်ကောက်ဝဲကြိုတင်ပြင်ဆင်မှုတွေအကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုဒေါခင်ဆိုဝင်းကတွေ့ဆုံမင်းမြန်သွားတာပါ VOA ကနေဒီကနေ့ညပဲဆက်ပြီးထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့ line meter 24 25နဲ့30နဲ့အပြင် line လက်မီတာ190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ6ရက်ပုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားသတင်းလာတွေကိုကြားရဖို့ရှိပါတယ်လောင်းရိပ်မိနေတဲ့မြမအဂတိတိုက်ဖြတ်ရေးဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားတဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်မှာကြားဖို့ရှိတာကတော့
ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်မတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကိုင်းနိုင်ပေမဲ့မလုတ်နိုင်တဲ့ချက်တွေပေါ်နေတာရှိတယ်ကမတော်မတရားလုပ်သွားတာတွေကိုကျိုးစီ
းသွားတယ်လူ့အခွင့်အရေးရှင်တွေဦးသိန်းတန်းဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျာမန်ရဲ့ကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်မိုးရာသီမှာဖြစ်တတ်တဲ့ကူးစက်ရွာကတွေအကြောင်းသီးမှာဘလိုတွေကြိုတင်ကာကွယ်နိုင်မလဲဆိုတာကိုပြင်ဆင်ထားနိုင်မှာပါဒီအကြောင်းလူလူနဲ့ဂျာမန်ရဲ့အစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်
ဒီအချိန်ကာလကိုဝင်ရောက်လာပြီဖြစ်တာကြောင့်ကူးစက်ရောဂါတွေကိုသတိပြုဖို့လိုအပ်လာပါတယ်။မွေးရသည်မှာကြုံတွေ့ရလေရှိတဲ့ကူးစက်ရောဂါတွေထဲမှာတဝေးဖြန့်နာရောဂါနဲ့ဝမ်ပြက်ဝမ်ရှော်ရောဂါတွေဟာအဖြစ်များတဲ့ကူးစက်ရောဂါတွေပဲဖြစ်ပါတယ်။တဝေးဖြန့်နာရောဂါဖြစ်ဖို့အခွင့်အရေးနည်းပါအောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါတယ်လို့မေးကြည့်တဲ့အခါအဆုံးနှစ်ရင်ကောင်းအထူးကူဆရာဝန်ကြီးဖြစ်သူဒေါက်ပမောက်ခဒေါက်တာဒေါ်အေးဝင်းဆက်ကအခုလိုပြောပါတယ်။
မဖြစ်ခင်ကကြိုတင်ကာကွယ်တဲ့ခုနကကျွန်မပြောတဲ့နည်းတွေပေါ့နော်ကာကွယ်ဆေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာတို့နော်လက်ကိုခဏခဏဆေးတာတို့နော်အဲ့ဒီအခြေအနေတွေပေါ့နော်နောက်ပြီးတော့နည်းနည်းနည်းတိုးဝေးဖြစ်တဲ့ထင်လို့ရှိရင်လူရားလည်းမသွားတာလူထူတတ်တဲ့ထဲကိုမသွားတာဒါတွေဟာဆိုလို့ရှိရင်ကာကွယ်ဖို့အတွက်ကိုနေနန်းနေပါပဲအဲ့နေနန်းတွေကိုလိုက်နာခြင်းအဖြစ်ကြိုတင်ကာကွယ်ထားရင်တိုးဝေးပိုးကပုစီကိုမကူးလာအောင်ပေါ့ကူးလာရင်လည်းစိုးစိုးဝါးတွေဖြစ်ပါ
မိုးရသည့်ကာလမှာမတန်ရှင်းတဲ့ရေကိုတောက်တုံးမိပြီးဝမ်ပြက်ဝမ်ရှော့ယောဂါတွေလည်းဖြစ်ပေါ်ခံစားရနိုင်ပါတယ်။ဝမ်ပြက်ဝမ်ရှော့ယောဂါနဲ့အစာစိတ်တင်တာတွေကိုရှောင်ကျဉ်နိုင်မှုအတွက်တောက်ရည်နဲ့အစာတောက်ပြင်ဆင်တဲ့ရေကိုကြိုချက်ပြီးမှသုံးဆဲတင်တယ်လို့အထွေထွေယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာဆန်းကြီးထက်ကပြောပါရစေ
။ဒီဟင်းချက်မဲ့သူကပေါ့နော်အဓိကလက်ကိုတေချာစေချောတန့်စင်ရမယ်။နောက်ပြီးလို့ရှိရင်အသားစိမ့်တွေပါတော့စားတာကိုရှောင်ကျဉ်ရမယ်။တေချာဟိုအသားတွေဆိုလည်းနူးညံ့အောင်ချက်ပြုတ်ရမယ်။ရေဆိုလည်းကြိုချက်တောက်ရမယ်။နွားနှုတ်တွေဆိုလည်းတေချာကိုကြိုချက်ရမယ်။နော်နောက်တစ်ခါ cross contamination ပေါ့ခုနကလို့အသားစိမ့်ချက်ထားတဲ့မတည့်တည့်လုပ်ထားတဲ့အိုးတွေတပါးတွေလည်းနောက်တစ်ခါထက်ချက်မယ်ဆိုလို့ရှိရင်တေချာစေချောပြီးမှချက်တင်တယ်ပေါ့နော်
ကလေးငယ်တွေမှာဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပြီဆိုရင်အသက်အန္တရာယ်ကြုံတွေ့ရဖို့အခွင့်အရေးပိုများပါလေကလေးငယ်လေးတွေမှာဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပေါ်ခံစားရမှုကိုလျှော့ချနိုင်မှုအတွက်တန်ရှင်းတဲ့တောက်သုံးရည်ကိုသုံးဆွဲဖို့လိုအပ်တဲ့အပြင်ကာဝယ်စစ်တွေထိုးပြီးကာဝယ်ထားဖို့လည်းလိုအပ်တယ်လို့အထွေထွေယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါလေ
virus ဝင်လာလို့မရအောင်လေကာဝယ်လို့ရတယ်ဆိုတာကိုကျွန်တော်တို့သိရှိထားတယ်အဲ့ဒီမှာဗားနဲ့ကာဝယ်လို့ဆိုတော့ကာဝယ်စစ်ရှိတယ် rota virus ကိုကာဝယ်လို့ရတယ် rota ကာဝယ်စစ်ရှိပါဝမ်ပြက်ဝမ်ရှော့ကာဝယ်ဆေးရှိပါတယ်။အဲဒီကာဝယ်ဆေးထိုးရလို့ရှိရင်လည်းကလေးငယ်တွေကိုကျွန်တော်တို့စွမ်းထက်ထက်နဲ့ကာဝယ်ပေးနိုင်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာ80နိုင်ငံပေါင်း80လောက်မှာတော့ဒီ virus ကာဝယ်ဆေးကိုကလေးငယ်တွေကိုထိုးပေးနေပါတယ်
။တွေ့လွတ်တုတ်ကွေးယောဂါဟာလည်းမိုးရသည်မှာတတိပြုသင့်တဲ့ယောဂါတစ်ခုဖြစ်ပါလေ။ဒီရသည်မှာဖျားပြီးဆိုရင်တာမန်တုတ်ကွေးယောဂါဖြစ်နိုင်တယ်လို့တွေ့လွတ်တုတ်ကွေးယောဂါလည်းဖြစ်နိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားပဲဆရာဝန်နဲ့ပြတာတိုင်ပင်သင့်တယ်လို့အထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
အခုချိန်ကဒီသွေးလွန်တုပ်ကွေးဖြစ်များရာသီဖြစ်တဲ့အတွက်ကြောင့်မလို့เนาะလူကြီးရောကလေးပါကလေးဆိုတော့ကလေးမိဘများရောရိုးရိုးတမန်လူရောဖြားပြီဆိုရင်သွေးလွန်တုပ်ကွေးဖြစ်နိုင်တယ်ဆိုတာလေးကိုကောင်းထဲမှာထည့်ထားဖို့လိုပါတယ်ပြီးတဲ့အခါမှာဖြားတဲ့ရက်ကလေးတွေကိုလည်းမမေ့မလျော့မှတ်ထားစေချင်ပါတယ်အကယ်၍များသွေးလွန်တုပ်ကွေးဆိုလို့ရှင်ဆရာကဒီရက်တွေပေါ်မူတည်ပြီးတော့ပြင်းထန်မှုကိုဖြစ်စေနိုင်တဲ့အတွက်เนาะကိုယ့်ရက်ကလေးကိုဂရုတစိုက်နဲ့ဖြားတဲ့ရက်ကိုလည်းမှတ်ထားပေးပါပြီးတဲ့အခါမှာနှစ်ရက်သုံးရက်မြောက်မှာမှဆရာတို့အဖျားမကြသေးဘူးဆိုရင်တော့မြည်သူမစိုးဒီလက်မောင်းမှာသွေးပေါင်ချိန်တာနဲ့ပတ်ပြီးတော့စမ်းသပ်စစ်ဆေးတဲ့ hashtag စစ်ဆေးဖို့ကိုတောင်းဆိုလို့ရပါတယ်เนาะအဲ့တော့ဆရာဝန်နေနဲ့လက်ဒီချိန်မှာဆရာတို့စမ်းသပ်စစ်ဆေးပေးပါတယ်အကယ်၍များ เนาะสันดาสิซีโบไม่ยอมจะหนีแกมั้ยส่วนเนี่ยลูนาเดียวนี่เนี่ยหาคลีตุ้ยล้นตกวยขึ้นไหนมาดล่ะเสียอาสุบิ๊ดไม่ละยิงโตตรุดิดีเทสนี่โหลบไปบาเลยมั้ยเนาะอะแล้วหลบไปจะอะเพียงดีมาตะเกลุไม่ถุยวุส่วนตุ้ยล้นตกวยไม่หุบเตวูโลรออแยกดอเปียวโลไม่เอายาไก่น้องตลอดๆเมียๆเน้ตวบิดาใบแม้ဆက်เล็บပြီးတော့คุณน่ะจำไหวุญีฐานะทุบเปลี่ยนทาได้อัจฉริไดตะเฉ็ดๆชี้แก่มั้ยส่วนเนาะอฉิมยวยซี้อุซีปีกังโหเปลี่ยนยောက်ผู้เปลี่ยนตัดตาผู้หลูบาได้ปอเนาะสอดาเลโอเวดียาดีมาพยาแก่ยินตุ้ยล้นตกวยผิดနိုင်เลยสุดแล้วหาเลโกกาวแน่แท้ทาผู้เนี่ยโกยไอ้ไอ้ปาวินญีนี้ด้วยมาโปหลอกลันฉิมไม่ใช่อ๋อจูดินส่องแย่ทาไปผู้อ่ะดาอะกูเฉยมาปิดตุ้ยไดเยตาวนเตยဖြစ်မယ်လို့ဆရာတော့ထင်ပါတယ
်။မိုးရသည့်အချိန်ကာလကိုဝင်ရောက်လာပြီးဖြစ်တာကြောင့်မိုးရသည့်မှာအဖြစ်များတဲ့ကူးစက်ရောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပ
ါ။မိုးရသည့်မှာအဖြစ်များတဲ့ကူးစက်ရောဂါတွေနဲ့ကြိုတင်ကာကွယ်ရေးတွေအကြောင်းတော့တန်ဆောကလူလူနဲ့ကြမ်းမာရေးကဏ္ဍမှာတင်ပြသွားတာပါ။ PO မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညဘက်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံနဲ့ဒေတာရင်အင်းနီချင်းမလေးရှားအပါအဝင်ကမ္ဘာနိုင်ငံတချို့မှာဝန်ကြီးချုပ်တမရစားတဲ့အစိုးရအကြီးအကဲဟောင်းတချို့ဟာအာဏာလက်ရှိစီစဉ်ကကျူးလွန်ခဲ့တဲ့အကြမ်းဖက်တိုက်စားမှုတွေကြောင့်အမှုရင်ဆိုင်ကြရပါတယ်။မြန်မာနိုင်ငံမှာတော့အာဏာရှိခဲ့သူတွေအကြမ်းဖက်မှုကင်းခဲ့ကြပါရဲ့လား။တကယ်လို့မကင်းခဲ့ကြဘူးဆိုရင်သူတို့တွေကိုကင်းလွတ်ခွင့်ပေးထားပြီးလက်ရှိလှုပ်ဆောင်နေတဲ့အာဂတိတပ်ဖြတ်ရေးကတော့ဘလောက်အထိထိရောက်နိုင်မလဲဆိုတာလူအခွင့်အရေးရှင်တွေဦးသိန်းတန်ဦးနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင်
ကျောင်းဦးသိန်းတန်ဦးခင်ဗျာကျွန်တော်ပြည်ရက်ပတုံးကရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့သမရဟာတရားဥပဒေစနစ်ယိုယွင်းနေရကိုပြုပြင်နိုင်ပါမလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်။တိုက်ဆိုင်မှုပဲလားအဲဒီဟာရဲ့ကြည့်ရပဲတော့ကျွန်တော်မသိဘူးပေါ့ဆရာပမာပြည်ထောင်လို့ဆိုပို့စီပါလိမ့်မယ်။အခုတရားသူကြီးတချို့လက်ပေးလက်ယူမှုနဲ့ရေးယူဖို့လို့တော့တင်းချောင်နေရပါညာကြားရဆရာအဲ့ဒါအဆက်ဆက်ကောရှိလားဆရာပဲလို့မြင်ပါလဲအဆကောင်းတယ်လို့ပြောရမလားအဆက်ဆက်မရှိသည့်တိုင်အောင်ဒီသမရလက်ထက်မှာတရားဥပဒေယိုယွင်းနေမှုကိုပြုပြင်ဖို့စလာပြီတို့ပြောရမလားဆရာ
ဟုတ်ကဲ့ဟုတ်တိုက်ဆိုင်တာလည်းဖြစ်နေပါလေ။နောက်အခုအခြေအနေကလည်းပဲဒီတရားစင်ရဲ့ပတ်သက်လို့ဒီ judicial institution တွေကသူ့ပြည်ကြောင်းနိုင်မှုတွေလုပ်တဲ့အခြေအနေတွေကတိုက်ဆိုင်နေဆရာ။တက်လာတဲ့သမရနဲ့ဒီဗီဒီယိုရှင်းနေတဲ့ရုံးတို့ဗီဒီယိုတရားသတ်တော်ချုပ်တို့ကျန်တဲ့တက်ဆိုင်ရာ policy တွေညီညွတ်နဲ့ဥပပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီ။အဲ့ဒါဆိုရင်တရားစင်ရဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစင်စနစ်ကနေပြီးတော့လူလူကိုဥပဒေဖြည့်ရင်းနဲ့ချက်မူကာကွယ်နဲ့အချိန်ကြီးရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်တယ်
။ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အကြတိလိုက်စားမှုနဲ့ပတ်သက်ပါတယ်ဆရာ။ဘာကြောင့်လဲဆိုတော့ကဘာပေါ်မှာဒီကနေ့သမဏတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တချို့ပေါ့လေဒါအကြတိလိုက်စားမှုနဲ့အပြန်လဲဆွဲဆူခံရတဲ့တောင်ကိုရီးယားမှာဆိုရင်ထောင်နှံနှိစေပဲချမ်းဖတ်လိုက်တဲ့အခုဘရာဇီးမှာလည်းပဲလူလာဒဆိုးဘောကိုတရားရုံးကဒီကိစ္စနဲ့အဖမ်းဖို့အမိန်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်တို့အဖမ်းခံလိုက်တယ်ဆိုတော့သတင်းတက်လာပြီဖြစ်ပါတယ်တခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအကြမ်းလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အာဏာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့ဒီလိုအရေးယူနိုင်တဲ့အချိန်ကြီးဗမာပြည်မှာတော့နောက်ပြန်အကျိုးဆက်ရောက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိသလားဆရာနောက်တောင်ပြန်ပြီးတော
့ဟုတ်ကဲ့ရှိနေတယ်ဗျဟုတ်ကဲ့နောက်တောင်ပြန်လို့မရဘူးကျွန်တော်တို့ဒီအစိုးရအဖွဲ့တွေကိုပေါ်ဒီဝန်ချာဦးတွေမှာပေါ်ပေါက်ခင်ကလုပ်ရံဆောင်ရွက်ခဲ့တဲ့ပြဿနာများအတွက်ရေးဆောင်ခြင်းမရှိသေးရလို့တားမြစ်ထားတာရှိတယ်။တို့ရတယ်ဥပဒေသဘောအရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုပ်ခံဆောင်ရွက်တဲ့ကိစ္စတွေအသက်သွေဖြစ်နေ။အဂရိလိုက်စားမှုတွေတော့တားမြစ်လို့မရဘူးလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့။နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိထားပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလိုမရောက်ပါဆရာကျွန်တော်နားလည်တာဟုတ်တယ်မလား
ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်
သူကိုဂျိုးစီဘွားအတွက်တိုင်းပြည်ရဲ့ဘဏ္ဍာကိုအလွဲသုံးစားလုတ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုတ်မယ်ဆိုရင်လုတ်နိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥဒိသဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်အစုံတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကင်နိုင်ပြီမဲ့မလုတ်နိုင်တဲ့အချက်တွေပေါ်နေတာတွေရှိနေရမတော်မတရားလုတ်သွားတာတွေကိုကျိုးစည်းဝါးအတွက်လုတ်သွားတာတွေဒါတွေရှိနေရတို့ရရင်ကျွန်တော်တို့မှာအကြောင်းအကျောင်းထောက်ရတာပေါ့ဗျာ ောင်းချောင်းထောက်ပြီးတော့ဒီမလုံနိုင်သေးတာတွေရှိတယ်အဲ့ခြေနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဓာဝင်ရှိရဲ့ဒီအင်အားစုအားလုံးပါဝင်ပြီးတော့မှဟာဒါဟိုသဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာအဲ့ဒီမျိုးသားရင်ကြားစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးသားဓမ္မမပါဘူးတိုင်းပြည်မျက်နှာအောင်လှုပ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နှာစီခြင်းတဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားလင်းပြောခြင်းပါလေကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်မျက်နှာခဲရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေလေရက်တွေကပုံပြီးထိတိယောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်ကဲ့
ကျွန်တော်လည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုက်ကြီးကသွားနေတဲ့ဒီအမျိုးသားရင်ကြားစီပေါ့ဒီကျွန်တော်တို့နောက်ဆက်မဖြစ်စေချင်ပါဘူးဒါပေမဲ့အဲ့ဒီရဲ့ဒီအိဒိတ်တတ်မှတ်ချက်လဲကျွန်တော်တို့ဖွင့်ရမှာပေါ့ဗျာခုနပြောသလိုပဲတိုက်ကြီးရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်မတူတဲ့နိုင်ငံကြီးအမြင်နိုင်ငံကြီးအုပ်စုတွေနဲ့ထိတ်တိုက်ကြည့်ကြတာတွေရှိတယ်ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူးတို့ရရင်တူးချင်းအရာတိုက်ကြီးကိုညှနာသွားအောင်ဟိုမှာတရက်ကို300ရနိုင်နေရကိုဘုံမတပြေကိုငွေတထောင်နဲ့နှားသွားတယ်ဒီစားမျိုးလေးဒါမျိုးကိစ္စနောက်တစ်ခါတန်းကြီးရဲ့ညီတွေကိုမတော်မတရားတခြားလူဗတရားအမျက်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြေးသွားတယ်ဒီစားမျိုးကြီးကြတော့ဒါကြတော့ခုနအမျိုးသားတယ်တင်ညာကြီးလိုရင်ကြားစီမှာပါမယ်မထင်ဘူးညဒါ corruption bribery and corruption ဒီစားဒါမျိုးတွေကတော့အရေးယူနေတယ်ဥပမာအရင်ညောင်းတာတရားဗျာညောင်းတာတရားကြိုးကြပြီးတိရလူတိနောက်ထပ်တရားတွေလည်းကျွန်တော်ဘယ်သူမှတာမခံဝင်ဘူးအထာမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ဒီစာမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့ဘုံတယ်ဆရာလိုပဲကျွန်တော်လက်သားပါစေနားပါစေမရှိပါဘူးတို့ရရင်တိုင်းပြည်အကျိုးလူမှုအကျိုးအတွေ့တချို့အရေးယူဆောင်တဲ့ဒီစာတွေကအရေးယူသင့်တယ်လို့ကျွန်တော်ထင်တယ်ဒါမှလည်းအာဂရိလိုက်စားမှုတိုက်ချင်ကြီးကော်မရှင်ဆိုတာတိတ်ပဲရှိလာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမမခိုင်ခိုင်မမဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကျောင်းပြန်ပြီးတော့အကြိယာကြမှုနဲ့အရေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကျဆင်းသွားနိုင်စရာတို့အလုပ်သမားတွေရဲ့လုပ်ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါကငက်ကွက်စရာအခြေလို့ထက်တွေ့ရမှာလားလောလောဆယ်ကတော့
ကျွန်တော်ထင်တယ်ဗျာဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမသမားတွေလည်းထက်ရောက်နေတော့ကျွန်တော်တို့ပြောရမှာပါပဲ။ဒီငွေတွေငားယူထားတဲ့ညီတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာရယ်နာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတို့ဟာတွေရှိနေတဲ့အခါကျတော့ဒီရောရောဆယ်စီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်အတန်းအနှုံးချုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတယ်ဆိုတာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့ဟိုဘိုးတော်ကဒီဒီပိုင်းသိနေလို့ရဦးမြင့်ဝင်တစ်ခက်ပြီးတော့လှုပ်လို့ရမယ်တော့မထင်ဘူး။ဒါပေမဲ့လူလူရဲ့အကျိုးစီးပွားတရားလုံးကိုချိမ့်ချောက်နိုင်တဲ့ပြဿနာမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နယ်ရည်ယူတဲ့နယ်ချင်းတယ်။သို့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြာတွေပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှမထင်ပါဘူး
။ဟုတ်ကဲ့။နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂတိလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကောတခြားဘက်မှာတိသာမြင်သာတဲ့လှုပ်ရှားမှုတွေကြီးကြဲရဲ့လက်ညှိုးထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါကြီးကြီးကြော်ပါလို့ပြောတာပါเนาะကျွန်တော်ကတော့ဒီအားရလေစားကိုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တဦးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်တို့1948နောက်ပိုင်းပေါ့เนาะဒီလွတ်လပ်ရေးရပြီးတဲ့အခါမှာအားရလေစားမှုတက်ခဲ့နေပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲ့ဒီတော့ဝင်းချုပ်ဦးလုံးကဖွဲ့ပြီးတော့ပေါင်းထည့်ပေါ်ခဲ့တာပဲဗျာဟ
ုတ်တယ်အ
ဲ့တော့1948တော့ဒီအာဂလက်ဆန်ပက်ထည့်ဦးတွေရှိတာကတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့တော့ဒီကော်မရှင်တရားရှိတာဥက္ကဋ္ဌတွေရောလူတွေကိုဝင်းကြီးလာစားတွေပေးတိုက်တာအဆောင်တွေပေးပြီးတော့တယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးသက်ရောက်မှုလည်းဒါမှထူးထူးထွေထွေကြီးတာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်ကြွယ်နိုင်တဲ့တတိယကြတိလည်းရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကြီးတယောက်လက်ထက်ထည့်ပြီးတော့အဲ့ဒီတန်ပြန်သုံးလိုက်လို့ရှိရင်ဖြစ်တဲ့ဒီစားလို့ကျွန်တော်မြင်နေရတယ်။အခုဒီဟာတွေကတော့ဟိုအများကြီးပေါ့ဗျာဒီ2008ဖွဲ့စည်းပုံကအင်္ဂါဆောင်ပေါ့ဗျာ။အင်္ဂါဆောင်လောရတဲ့အခါကျတော့သဘိုးတဲ့တက်ခါကြီးပေါ့ဗျာ။ဆင်ဘိုးတဲ့ချွန်ဘိုးကြီးတဲ့အနေထားမျိုးဖြစ်ပြီးတော့ကြီးကြီးကြီးကြီးတော့ဘာမှမလုပ်နိုင်ဘူးကျွန်တော်ထင်တာပဲ
။ဒါပေမဲ့ခက်တာအခုစာသုံးလုံးကလည်းပြည်တဲ့အောက်မှာမဟုတ်ဘူးလားဆရာ
။ဟုတ်အဲ့ဒါကတော့ကျွန်တော်တို့အကြီးအကျယ်အမြင့်ကြီးကပြန်ပြန်လာတာပေါ့ဆရာကြီး။ဒါပေမဲ့ ကျွန်တော်တို့သို့တူကြတဲ့အတိုင်းပဲမထောင်ရှိပေါ်ဒီဝင်ချီအောင်လေးရနိုင်ငံတော်ရဲ့အထွတ်ထိပ်ပို့ကတမရပဲစတဲ့လုံးလုံးကဒီရေးရေးတဲ့အောက်ရှိလည်းပဲပြည်ရေးရေးပါဝင်အားလုံးကဒါကျွန်တော်တို့တမရလည်းအောက်မှာရှိရတမရမိမိနိုင်ရတယ်ဘာလို့နှောင်းရှိပေါ်ဒီလုံးကိုအပြန်အမြန်နဲ့ဖတ်တဲ့အခါမှာဒီရေးရေးပါဝင်ထားတဲ့အတွင်းကိုတမရကကိုယ်ဥစ္စာအနည်းဆုံးတင်သွင်းပေးဖို့ပဲပြောတာသူကအု
ဒီကမှာဖြစ်တယ်ပြီးဟာဟိုလည်းပဲကျွန်တော်ထင်တယ်ဗျအမိန့်ပေးနိုင်တယ်လုပ်နိုင်တယ်တော့တမရကအမျိုးမျိုးနဲ့ရှိညံပညာလဲဒီမှာတတိကြတိလဲရှိလို့တော့လုပ်ကြတာပေါ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုလောလောဆယ်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လှုပ်ဖမ်းတယ်သူတို့ကထပ်ပြင်းတယ်တင်းချောင်းတယ်သူတို့ကြားရပြောရဆရာဒါဟာတိုက်ဆိုင်မှုလဲဖြစ်ကောင်းဖြစ်မဲ့သမရအသည်နဲ့နောက်ပြ the Kisa will look around at 2 p.m. as we are. Sabi initiatives you will look like that. So a good low. Now don't Piambi or Siwai Kisan and Pathabi or Piambi, Sunzam, Sisi, Potomakisan and Pathaluago. Anna Bangam, Hope and Lucia, so I'll be at Persilia or Sadin Biro. Let me be all the one and eighty in Siwakna.
เออไอ้เนี่ยเราจะเราอ่ะมณีเสร็จတော့ပေါ့ဗျာဟိုမြင်းတွေ့လာတော့လာလာတော့မရှိဘူးနဲ့ခုကဌာနဆိုင်တွေပါလဲလုံရင်းလုံရင်းနဲ့တွေ့လာတယ်အများကြီးပေါ့ဗျာသူကျွန်တော်တို့နေဆက်တဲ့ဥမာမနေ့တိုင်းနေတာကြီးအစိုးရအဖွဲ့ဆိုလို့ရှိရင်ဒါတို့ပြပင်းတို့ရတယ်တော့ဗီဘီကြရအစိုးရအဖွဲ့ကသူတို့သွားခါနေပေါ့ဗျာဒီဒီမှာမောက်သွားပြီးတော့သူကိုယ်စက်ကိုရောက်ကြဒီကမြောက်များစွာပြီးသွားပြီးတော့အဲ တဲ့အတွက်မြို့တော်ဝင်ကိုယ်တိုင်စာတုံးလုံးနဲ့စစ်ဆေးနေရတဲ့အနေအထားကိုကျွန်တော်တွေ့ရတယ်။အဲ့တော့အဲ့ဒီဟာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်။သက်ဆိုင်ရာဌာနအဖွဲ့ကြီးကြီးကြီးလို့မပြောနိုင်ပေမဲ့ဟိုအချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကင်ဆယ်ဆောင်နေတာကိုကျွန်တော်တွေ့ရပါတယ်။
ဥကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာကြားကြရအောင်ပါ။သောတာရှင်များရှင်။မီတူဆိုတဲ့လှုပ်ရှားမှုနဲ့အတူနိုင်ငံတကာအသိုင်းအဝတ်မှာအမျိုးသမီးအခွင့်အရေးနဲ့အနိုင်ကျင့်မှုတွေကအကာအကွယ်ပေးနိုင်ရေးလှုပ်ရှားမှုတွေမကြသေးခင်ကဆက်လို့အားကောင်းလာနေပါတယ်။အမျိုးသမီးတွေအခွင့်အရေးဘာကြောင့်ကာကွယ်ဖို့လိုအပ်ပါသလဲ။မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့ကာကွယ်ပေးနိုင်ရေးဘလောက်အထိအလေးထားဆောင်ရွက်နေကြပါပြီလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရဲ့လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။တိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်အားကစားကဏ္ဍပါ။ဒီသတင်းမှအားကစားအစီအစဉ်ကနေပြီးတော့2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တင်ဆက်သွားမှာဖြစ်ပါတယ်။ပထမဆုံးအနေနဲ့အုပ်စု၈စုအသင်၃၂သင်းရှိတဲ့အထက်မှာအုပ်စု A, B, C နဲ့ D တို့ထဲမှာပါတဲ့အသင်တွေထက်ကအုပ်စုအဆင့်ကိုကျော်ပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဘယ်အသင်တွေတက်သွားနိုင်ခြေရှိသလဲဆိုတာကိုဘောလုံးအားကစားလှည့်လာသုံးသပ်သူတွေဖြစ်ကြတဲ့ကိုဝနာကိုကိုဝင်းကျော်မင်းတို့နဲ့မင်းမြန်ဆွေးနွေးပြီးတော့ကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်။
ကိုဝနောက်ကိုနဲ့ကိုဝင်းကျော်မင်းရေအခုကဘာဖလားပြိုင်ပွဲက7ရက်ပဲလိုတော့တယ်အုပ်စု8ခုအသင်း32သင်းအကြိတ်နဲ့ရှင်ပြန်ကြတော့မယ်အုပ်စုတစုချင်းစီအလိုက်အုပ်စုကြော်မဲ့အသင်းတွေကိုကျွန်တော်တို့ဒီညသုံးသပ်ကြည့်ကြအောင်ဆိုတော့အုပ်စု A မှာဘယ်အသင်းတွေကြော်မယ်လို့ကိုဝနောက်ကိုတွက်ထားတယ်လဲ
ဟုတ်ကဲ့ကျအုပ်စု A မှာတော့ Ancient Russia ပါတဲ့အုပ်စုပေါ့နော်ဒါကရုရှားရဲ့ Sorry Arabia ရဲ့ Egypt ရဲ့ဒီကျွန်တော်နာမည်ကြီးဥရုကွေရဲ့ပါတယ်ကြအဲ့တော့ဒီအုပ်စုမှာဥက္ကွေကတော့ဒါအတွေ့အကြုံချေစွမ်းအကောင်းဆုံးအသင်းဆိုတာတော့ဒါထင်ရှားတယ်ဗောနော်မြင်လို့မရဘူး ရရှာရောဒါချေဆန်းအကောင်းကြီးမဟုတ်ဘူးမြန်မာအင်ဂျင်ဖြစ်နေတော့တခြားပြန်ပဲတည်တည်တယ်တော့နော်ဆော်ရီအာရေဗီးယားနဲ့အီဂျစ်ရှိရေပေါ့နော်အီဂျစ်ကတော့ဆာလက်ကအခုလက်ရှိတိုင်းအမေထားဖြစ်ဖြစ်မှာဆိုတော့ပြောလို့လည်းမရနိုင်ဘူးနော်နောက်တော့လည်းဆာလက်ကိုတည်ပြီးတော့ကစားဆိုတော့အီဂျစ်ကလည်းနေဒီတန်ခွဲမှာအားနိုင်မှုတွေရှိလိမ့်မယ်အဲ့တော့
နောက်တစ်ချက်တမန်တဲ့ယူရမယ်ဆိုတော့ဥရုဂွေရောအော်စုကမှာပေါ့နော်အော်စုဝင်နေထားတဲ့ခြုံပြီးတော့ဒါအရှင်လည်းဖြစ်နေတဲ့ရုရှားအော်စုဒုတိယနယ်ပယ်တပ်ဖို့လားလားများတဲ့အနေထားမှာလို့ကျွန်တော်ကတော့မြင်ပါလေကြကိုဝင်ကြမင်းရောကိုတော့ကိုပြောတာသဘောတူသလားတခြားအသင်းများရွေးချင်သေးလား
ဟုတ်ကဲ့ကအချို့ဟာတွေကတော့သဘောတူတယ်ကဒါပေမဲ့ကျွန်တော်ကအရှင်ရုရှားအသင်းထက်စာရင်ကျွန်တော်ကအဲ့ဒီအီ
ုတ်ပြီဗျာ
ရုရှားကဟုတ်ဒီနောက်ပိုင်းခြေစမ်းပွဲစဉ်တွေမှာဒီ6ပွဲသက်တိုက်ပေါ့သူ့အနေနဲ့နိုင်ပွဲမရဘူးကာလက်ကောင်းမှုရုံးကန်နေရတယ်ဒါဆိုရင်သူ့မှာဒီအင်ရှင်လို့တဲ့ဖီအားကြီးကလည်းရှိနေတယ်ဆိုတော့ကျွန်တော်ထင်တယ်ဗျအုပ်စုဒုတိယနေရာရဖို့သူတော်တော်လေးရုံးကန်ရမယ်လို့တော့ကျွန်တော်မြင်မိရဲ့နောက်တစ်ဖက်တက်မဲ့အတင်းနှစ်တင်းနေရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဥရုဂွေးနဲ့အခြေကိုကျွန်တော်ပို့ပြီးကြိုက်မိရဲ့ဗျ
ဟုတ်ပြီဗျာကိုနောက်ကိုကဥရုဂွေးနဲ့ရုရှားကိုဝင်းကျော်မင်းကဥရုဂွေးနဲ့အီဂျစ်စောင့်ကြည့်ကြတာပေါ့နော်
ဟုတ်ကဲ့ဗျ
ကျွန်တော်တို့ group B ကိုအုပ်စု B ကိုဆက်သွားရအောင်အုပ်စု B မှာရောဒီတစ်ခါကိုဝင်းကျော်မင်းကဘယ်နှစ်သင်းကိုအုပ်စုကျော်မင်းတွေ့တယ
်လဲဟုတ်ကဲ့ဗျ group B ကိုကျွန်တော်ကြည့်ရင်တော့အဓိကကျွန်တော်တတိထားမိတာတော့မော်ရိုကိုအသင်းပေါ့ဒီနှစ်မှာပါလာတဲ့အသင်းတွေတွေကမော်ရိုကိုအသင်းရဲ့ခြေစမ်းရတယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ဒီပေါ်တူဂီတင်းနဲ့စပိန်တို့ကဒီအသင်းကြီးပါနေတဲ့ကြားထဲမှာမော်ရိုကိုကကျွန်တော်ထင်တယ်ဗျဒီကနေ့2014တော့ကကော့စတာရီကအတင်းလိုမျိုးပဲသူ့အနေနဲ့ဖြန့်င်းအတင်းတင်းဖြစ်လာမလားဆိုတော့ကျွန်တော်စိတ်ဝင်စားနေတယ်။ဒီအများအမြင်မှာတော့ဗျာဒီနောက်တစ်ဆင့်တက်ဖို့အတွက်ပေါ်တူဂီနဲ့စပိန်ကတော့အသေးချာဆုံးဖြစ်မယ်လို့ထင်နေကြ။ဒါပေမဲ့ဒီအဖွင့်ပွဲကမှာမော်ရိုကိုအနေနဲ့အီရန်ကိုကစားလို့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့နောက်တစ်ဆင့်တက်ဖို့အတွက်မျှော်လင့်ချက်ရှိတယ်။အဲ့ဒီနေရာတစ်ခုတော့ကျွန်တော်ထင်နေကြပေါ်တူဂီစပိန်နှစ်တင်းနဲ့တစ်တင်းတက်ပြီးမော်ရိုကိုတဲ့နောက်ဆက်တက်မယ်လို့ကျွန်တော်အနေနဲ့မြင်မိကြပြဟုတ
်စိတ်ဝင်စားစရာပဲကိုနောက်ကိုရေပေါ်တူဂီနဲ့စပိန်အပြင်မော်ရိုကိုပါထက်တွက်ထားတယ်ကိုနောက်ကိုရောသဘောတူလား
အဲဟုတ်ကဲ့ဗျမော်ရိုကိုကတော့အခုကကိုဝင်းကျော်မင်းပြောလိုရတာဖြင်းအတင်းအစ်စ်မှာတော့ချက်နိုင်တယ်ဗျသူ့ရဲ့ဒီနောက်ဆုံးပွဲစဉ်ရလက်တွေကြီးမှဆိုရင်ရှုံးပွဲမရှိတာတော့ကြာပြီပေါ့နော်အဲ့တော့မော်ရိုကိုကတော့စောင့်ကြည့်ရမယ်အတင်းဟုတ်တာတော့မှန်တယ်ဗျဒါပေမဲ့တကယ်တကယ်ကစားပွဲအနေထားအပြုရောဒီကစားသမားအင်အားရှင်ကြီးမှဆိုတော့စပိန်နဲ့ပေါ်တူဂီကိုရှင်မော်ဒိုလီခတ်တယ်ကလုံးဝကိုစပိန်နဲ့ဒီပေါ်တူဂီတင်းနေအောင်ပါနော်ဒီအနီးကတွေပါရထုတ်ခံရမယ်လုံးဝအပ်ဆက်ရလက်ဖြစ်မှာမော်ရိုကိုအတွက်ကတော့အခွင့်အရေးရှိမယ်လို့ထင်တယ်ကအဲ့တော့ဒီအုပ်စုမှာကျွန်တော်အများဆုံးခံမှန်းမယ်ဆိုတော့စပိန်နဲ့ပေါ်တူဂီရဲ့တက်လို့ထင်ပါတယ်က
ဟုတ်ကဲ့ဗျာကိုဝနကိုနဲ့ကိုဝင်းကျော်မင်းကတူတာလေးတွေရှိတယ်လို့မတူတာလေးတွေရှိတယ်ဆိုတော့ပြိတ္တတွေပို့ပြီးတော့ရင်ခုန်စိတ်လို့ရှားစွာစောင့်ကြည့်ရမယ်သဘောရှိတာပေါ့ကဲဒီကစားကျွန်တော်တို့အုပ်စုစီကိုဆက်သွားရအောင်အုပ်စုစီမှာကပြင်သစ်ဩစတြေးလျပီရူဒဲန်မတ်ဆိုတော့ကျွန်တော်ကတော့ပြင်သစ်ကတော့တေချာပေါက်တက်မယ်လို့ကျွန်တော်ထင်တယ်ကိုနောက်ကိုဘယ်လိုသဘောရလဲ
ဟုတ်ကဲ့ပြင်သစ်ကတော့ကစားသမားအင်အားလည်းကောင်းတယ်လက်ရှိခြေစွမ်းအနေနဲ့တိုက်ဆင်အင်အားစုမှလည်းတော်တော်ကောင်းနေတွေ့ရပြအဲ့တော့ပြင်သစ်ကတော့ဒီအုပ်စုတက်မယ်လို့ဟိုကျွန်တော်တနည်းအားပြထားခြင်းပေါ့နော်ဒါနဲ့ဒီတခြားအုပ်စုဒုတိယအနေနဲ့တက်မယ်အတင်းနေရာတော့နှစ်တင်းလောက်တော့ရှိခဲ့ကြပါဘယ်တင်းနေလဲဆိုတော့ဒါပီရူးနဲ့တိုင်းမှာကြာပီရူးကလည်းဒါမြစ်ပေါင်းကြာကြီးကမ္ဘာကလောက်ခြေစွမ်းမောင်းတိုင်းဒီနေ့မှပြန်ပြီးတော့အရှင်နိုင်ငံရရဲနောက်ပြီးတော့ဒီအတင်းကောင်းဆောင်တိုက်စင်းွားရိုးရတာဖီဘာနေတာပိုးပဲပြစ်တန်နေတာကိလောက်လိုက်ပြီဆိုတော့ဒီဘက်မှာသူတို့အနေနဲ့ပီရူကအင်းဒီအာဖိပါလိမ့်မယ်ကြအဲ့တော့ဒုတိယညံအတွက်ကတော့ပီရူနဲ့ဒိမန်ကတော့အကျိတ်ငယ်လူအမယ်နေထားမှလို့ကျွန်တော်ထင်နေကြအဲမချင်းမနေသတင်းကြီးမယ်ဆိုရင်ကျွန်တော်ဒိမန်ကိုပြင်းနေတဲ့ဒူနောက်ဖြစ်ကိုပြေးကျင်နေလ
ေဟုတ်ကဲ့ပါကိုဝနောက်ကိုကပြင်သစ်ပီရူနဲ့ဒိမန်မှာမှဒိမတ်ဆိုတော့ကိုဝင်းကျော်မင်းကြီးပြင်သစ်ကတော့ကျွန်တော်နဲ့ကိုဝနောက်ကိုကသဘောတူတယ်ကိုဝင်းကျော်မင်းရောသဘောတူလား
ဟုတ်ကဲ့ခင်ဗျဒီနေရာမှာလည်းကျွန်တော်တို့နည်းနည်းဟိုသုံးသပ်မှုလေးလွဲမယ်လို့တော့ထင်ကျွန်တော်အနေနဲ့ကျွန်တော်ဒီအုပ်စုမှာပီဦးကိုပို့ကြိုက်တယ်ဗျဒီကဘာဖြစ်လို့ဆိုတော့ဒီသူနောက်ဆုံးကစားခဲ့တဲ့ခြေစမ်းပွဲစဉ်မှာဒီခရိရှားတို့အိုက်စလန်တို့စကော့တလန်တို့လိုဒီကစားပုံမှာကြောတယ်ဗျကြက်ခိုင်မှုအသာပေးကစားတဲ့အသင်းတွေကိုပီဦးကအနိုင်ကစားတာလေခုနကိုကနာကိုပြောတယ်လို့ပီဦးအသင်းကောင်းဆောင်လေဒီပွဲပဲဖြစ်တဲ့အရင်လွတ်လာပြီးကျန်ပါလာမယ်ဆိုတော့သူအသင်းကပို့ပြီးအင်အားတောင့်တင်းလာမယ်လို့ထင်တယ်ဒီနောက်တစ်ဆင့်တက်မဲ့အပင်အဖြစ်ရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်ကတော့ပြင်သစ်နဲ့ပီရူအပင်ကိုရွေးချယ်ခြင်းနဲ့ဗျ
ဟုတ်ကဲ့ဗျပြင်သစ်ပီရူသို့မဟုတ်ပြင်သစ်ဒိမတ်စောင့်ကြည့်ကြတာပေါ့ကျွန်တော်တို့ဒီကောအုပ်စုဒီဘက်ကိုဆက်သွားအောင်ကိုဝင်းကျော်မင်းအုပ်စုဒီမှာကတော့လက်ရှိထိပ်တန်းကစားသမားအတူဖြစ်တဲ့မက်ဆီပါတဲ့အာဂျင်တီးနားအသင်းအိုင်စလန်ခရိုအေးရှားနိုင်ဂျီးရီးယားကိုဝင်းကျော်မင်းဘယ်အသင်းနဲ့တင်လဲ
ဟုတ်ကဲ့ဒီ ကမ္ဘာ့လောက်အုပ်စုတည်ရတော့ကျွန်တော်ထင်တယ်ဗျကရုအတက်ပေါ့ဘာလို့ဆိုတော့အာဂျင်တီးနားဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ပြိုင်ပွဲတော့နောက်ဆုံးဘောလုံးပွဲတည်တက်ခဲ့တယ်ဒီမက်ဆီမာရှယ်ယာနိုဒီအကူလိုလိုဒီချဲဝင်းကစားသမားတွေအတွက်နောက်ဆုံးပြိုင်ပွဲချက်လာနိုင်တဲ့အတွက်ဒီပွဲရတော့တော်တော်လေးကိုကြည့်ကောင်းမှာပွဲနေဖြစ်တာလေးနဲ့ကြ
နောက်တစ်ဆင့်တက်မဲ့ဒင်းနေကျွန်တော်ရွေးချယ်ရမယ်ဆိုတော့ကျွန်တော်နေနေရတော့ဒီမက်ဆီဂူလိုလိုပါနေတဲ့ကျွန်တော်အာဂျင်တီးနာကိုကျွန်တော်တိကျရွေးချယ်ခြင်းနဲ့နောက်တိကျနေရာအပြင်ခရိုအေးရှားကိုရွေးချယ်နေမှာကြာဟုတ်ကဲ့ဗျာကိုဝင်းကျော်မင်းကအာဂျင်တီးနာခရိုအေးရှားဒီဂရုပကိုဂရုပ်အော့ဖ်ဒက်လို့လည်းနာမည်တက်ထားတယ်ဆိုတော့ကိုဘနာကိုဂရုပ်အော့ဖ်ဒက်အစ်စ်ပဲလားဘယ်အသင် ကျွန်တော်ကတော့ဒီအာဂျင်တီးနားနဲ့ဒီနောက်ဆုံးတက်မယ်လို့ပဲကျွန်တော်တော့သုံးသပ်မိပါတယ်ဗျ။ဒီအုစုလေးစုပေါ့ကျွန်တော်တို့အခုဆွေးနွေးကြတဲ့အုစု
ABCD မှာကိုဝင်းကျော်မင်းရောကိုနောက်ကိုသဘောတူတာကတော့အုစုဒီပဲအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကျွန်တော်တို့အုစုလေးစုကြံပါတယ်အုစုလေးစုကိုကျွန်တော်တို့ရှေ့တစ်ဘက်မှာဆက်ပြီးတော့သုံးသပ်ကြတာပါခင်ဗျာ။ကျွန်တော်တို့ကိုပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
အားကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနက်ဖြန်ကြာတာပတိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။လိုင်းတူမီတာ 34.5MHz၊50MHz၊90MHz၊95MHz၊10MHz၊17MHz၊18MHz၊19MHz၊20MHz၊21MHz၊22MHz၊23MHz၊24MHz၊25MHz၊26MHz၊27MHz၊28MHz၊29MHz၊30MHz၊31MHz၊32MHz၊33MHz၊35MHz၊36MHz၊37MHz၊38MHz၊39MHz၊40MHz၊41MHz၊42MHz၊43MHz၊44MHz၊45MHz၊46MHz၊47MHz၊48MHz၊49MHz၊50MHz၊51MHz၊52MHz၊53MHz၊54MHz၊55MHz၊56MHz၊57MHz၊58MHz၊59MHz၊60MHz၊61MHz၊62MHz၊63MHz၊64MHz၊65MHz၊66MHz၊67MHz၊68MHz၊69MHz၊70MHz၊71MHz၊72MHz၊73MHz၊74MHz၊75MHz၊76MHz တဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းကလည်းပြောပြပေးပါဦ
း။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားတဲ့အတွက်အီရန်ပေါ်တိုက်ခိုက်မှုတွေပြန်လည်ချမှတ်မှာဖြစ်တဲ့အတွက်အီရန်ရဲ့နေလုပ်ငန်းတွေလောက်ကနေတဲ့ဥရောပကုမ္ပဏီတွေကိုအရေးယူတိုက်ခိုက်မှုအစီအစဉ်ကနေကင်းလွတ်ခွင့်ပေးဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကတရားဝင်တောင်းဆိုလိုက်ကြပါတယ်။အီရန်နဲ့သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လတည်းဆုံးဖြတ်ခဲ့တဲ့အပေါ်စိတ်မကောင်းတဲ့အကြောင်းလဲဥရောပသုံးနိုင်ငံကဝန်ကြီးကအမေရိကန်ဗန်နိုင်းဝန်ကြီးစတီဗင်မနူချင်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုတို့ထံပေးပို့တဲ့တင်းနှင်းလာနေရေးဆွဲနဲ့စာထဲမှာပေါ်ပြထားပါတယ်။တမင်းနဲ့အလူမီနီယံတင်သွင်းမှုတွေပေါ်အမေရိကန်ကအခွန်တွေတိုးမြင့်လိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေပေါ်အခွန်တွေတိုးမြင့်မဲ့အစီအစဉ်တစ်ခုဇူလိုင်လဆန်းမှာစတင်မယ်ကြောင်းဥရောပသမ္မတ EU ကပြောဆိုလိုက်ပါတယ်။အမေရိကန်သွင်းကုန်တွေပေါ်အခွန်စီးမြင့်သစ်တွေချမှတ်မဲ့အစီအစဉ်ကိုတော့ဥရောပကော်မရှင်ဒုက္ခကဘယ်ဂျင်းနိုင်ငံဘရက်ဆဲမှာဒီနေ့ပဲကြေညာလိုက်တာပါ။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူနိုင်ငံမှာထိပ်သီးတွစ်ဆုံမှုစီစဉ်ထားတာရပ်ပိုင်းသာကျန်တော့တဲ့အချိန်မှာပဲစင်ကူနိုင်ငံရဲ့ဝန်ကြီးပျိုယန်မျိုးတို့ကိုတွားရောက်ဖို့စီစဉ်နေပါတယ်။စင်ကူနိုင်ငံရဲ့ဝန်ကြီး PPN Blackridge ကနှစ်ရက်ကြာမြောက်ကိုရီးယားခီးစဉ်မနက်ဖြန်စတင်မှာဖြစ်တဲ့ကြောင်းစင်ကူနိုင်ငံကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ခွန်ဂျွန်တို့ရှစ်သတင်းပိုင်းအင်္ဂါနေ့စင်ကူမှာတွစ်ဆုံမှုဖြစ်ပြီးအမေရိကန်သမ္မတအင်ဂျီတော်ကတော့စန်တိုစာကျွန်းပေါ်ကကပလာကျွန်းဟိုတယ်မှာတွေ့မှာဖြစ်တဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီကပ်ပြင်းမှာပြီးခဲ့တဲ့နေ့တည်းကြုံရတဲ့ပြပခတ်တွေအတွင်းနေရဆုံကွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရည်မြမဆူရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်တော်တရလက်မှတ်ရေးထိုးပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြမဆူရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရင်ခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒအရနေရပြန်လည်နိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်အောင်ထောက်ကူဖြစ်မယ်လို့မျှော်လင့်ကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်တဲ့ဒီနေ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vitech Zonyak ဖြစ်ပါတယ်။ VOA American အတန်ရမနက်ဖက်အစည်းအဝေးကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1.33 လိုင်းဒိုမီတာ32 kHz 939နဲ့လိုင်းဒိုမီတာ40 kHz 930တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သွားသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.